ထိုင်းနိုင်ငံဆမ်မိုစခွန်ခရိုင်ကထုပင်ဒေသမှာရှိတဲ့တန်တဲ့ပစ္စည်းထုတ်လုပ်တဲ့စက်ရုံမှာလုပ်ကင်နေတဲ့မြန်မာအမျိုးသမီးအလုပ်သမားတဦးဟာလုပ်ငန်းခွင်အတွင်းစက်ပစ္စည်းချို့ယင်းမှုကြောင့်ဘဲဘက်လက်ချောင်းသုံးချောင်းဖျက်ထုတ်ထားရတာပါဒါပေမဲ့သူမဟာထိုင်းဥပဒေအတိုင်းလူမှုဖူလုံရေးကြီးကိုပေးသွင်းထားတာမရှိတဲ့အတွက်နစ်နာကြီးမရတာကြောင့်ရွှေပြောင်းလူသမားအခွင့်အရေးကွန်ရက်အဖွဲ့ကနေအမှုဖွင့်တိုင်ကြားခဲ့ရတယ်လို့ဆိုပါတယ်ဒီအတွက်နစ်နာကြီးပြန်ရခဲ့တယ်ဆိုပြီးရွှေပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ
်အပိုင်ရတော့သမစကုံခေအင်းတထုံးပဲမှရှိတယ်ဒီမြန်မာအမျိုးသမီးအလို့သမားတဦးကသူကစံတဲ့ပစ္စည်းတွေထုတ်လုပ်နေတဲ့စက်ရုံမှာအလို့လုပ်နေတာအလို့လုပ်နေနေတဲ့မတော်တဆထိတိုက်တန်ရတဲ့အခါမှာဟိုဆိုင်းနိုင်ငံရဲ့ဥပဒေအရတော့အလို့သမားကြီးအလုံးကအလို့စတဲ့ငွေရကိုရလောက်ကမျိုးဆိုတာနဲ့သူကလူမှုဘူလုံးရဲ့မုံငွေကိုတွန်းထားပေးရမယ်။သူတို့အဲ့ဆက်ရုံကဒီလောက်သားကိုလူမှုဘူလုံးရဲ့မုံငွေဌာနပကံစခုမတွန်းထားဘူး။မတွန်းထားတော့ဒီအမှုကိုလာရောက်ဦးညောင်းတဲ့ခါမှာကျွန်တော်ကဆိုင်းအစိုးရရုံကိုကြံကြားပေးတဲ့ခါမှာဒီလောက်သားကိုတတ်ပြန်အလုပ်လုပ်ကနေတဲ့အချိန်ကစပြီးမှသူ့လုပ်ချက်လိုက်။နောက်ကြောင်းပြန်ပြီးမှအဲ့ပကံစခုကိုအခုပြန်တွန်းရမယ်။အဲ့လိုပြန်ပြီးမှသူကအစိုးရဌာနကနေဆက်ပတ်ယူပြီးမှတကယ်ရင်အဲ့ဒါပြန်မပြန်ဘူးဆိုလို့ရှိရင်လုပ်ငန်းရှင်တို့အရင်ကြီးမယ်ပြီးရင်အဲ့လုပ်ငန်းရှင်ကပဲအဲ့ဒီတတ်တဲ့နဲ့နင့်နာကြီးတွေအလုံးပေးချရမယ်လို့ပြောတဲ့ခါမှာလုပ်ငန်းရှင်ကနောက်ဆုံးပြန်ပကံခွန်ပြန်ပေးလိုက်တဲ့ကြောင်းကျွန်တော်ဒီလုံသမမြေတမီးကဒီဆိုင်ဆိုရသတ်မှတ်ထားတဲ့ဥပဒေရစိတ်ကြံရရမှုခံတာကိုလည်းရရှိသွားတာဖြစ်ပါလိမ့်ခင်ဗျာ
နင့်နာကြီးအဖြစ်ဘတ်ငွေ3,300ကျော်ရရှိခဲ့တယ်လို့လည်းပြောပါတယ
်ဒီအမှန်တကယ်အလုတ်လုတ်ခွေတဲ့ဆိုတဲ့တတိအတောက်သားကြီးအလုတ်လုတ်ခွေခွင်းလက်မဝတ်ပါမစ်ဒီသူရနေတဲ့ဟိုပတ်စပို့ပြတဲ့ဒီအလုံးစနေချက်ရှိစီလိုက်တဲ့ခါမှာဟိုကျွန်တော်အလုံးပြည့်စုံတဲ့ခါမှာကျွန်တော်အစိုးရရုံသွားပြီးအမှုဖွင့်လိုက်တယ်ဖွင့်လိုက်တဲ့ခါမှာဟိုသူ့ဥပဒေကြောင်းရတော့ဟိုရက်ပေါင်း60လောက်တော့ကျွန်တော်အမှုသားမှုလာစစ်ချက်ရှိနေတဲ့တော့အလောက်ပဲကြပါတယ်ခင်ဗျဟုတ်ကဲ
့ဟုတ်ကဲ့
နင်းနာကြီးတော့3,300ကျော်ဟုတ်ကဲ့ခင်ဗျ
တရားဝင်မြန်မာအလို့သမားတွေအနေနဲ့လူမှုဖူလုံရေးကြီးပေးသွင်းထားရမှာဖြစ်ပြီးဒီလိုပေးသွင်းနိုင်ဖို့အတွက်အစိုးရကလုပ်ငန်းရှင်တွေကိုဥပဒေအတိုင်းလိုက်နာဖို့ပြောဆိုထားတာပါဒီလိုလူမှုဖူလုံရေးကြီးပေးသွင်းထားတဲ့အလို့သမားတိုင်းဟာလုပ်ငန်းခွင်နှိမ့်နာမှုတွေဖြစ်ရင်နှိမ့်နာကြီးရရှိမှာဖြစ်ပြီးမရဘူးဆိုရင်တိုင်ကြားနိုင်တယ်လို့လည်းရွှေပြောင်းလူသမားအခွင့်အရေးကွန်ရက်ကပြောဆိုခဲ့ပါတယ်ရှင်